အင်ဒိုနီးရှားနိုင်ငံရဲ့အနောက်ဘက်ဆုံးပြည်နယ်ကိုအမျိုးသမီးတွေနဲ့ကလေးတွေပါဝင်ရိုဟင်ဂျာဒုက္ခသည်တရားကြောစနေနေ့ကကန့်ကတ်ရောက်ရှိလာခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒေသခံတွေကတော့သူတို့ကိုပင်လယ်ပြင်ဘက်ပြန်ပြီးမောင်းထုတ်ဖို့ချိန်ချောက်နေကြပါတယ်ဒီသင်္ဘောပြင်မွတ်စလင်ရိုဟင်ဂျာအများစုလိုက်ပါလာကြတဲ့လူရကျော်အခြားသင်္ဘောနှစ်စီးဟာအာရဗန်ပြည်နယ်ပြင်ထဲမှာမျောနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကဆိုပါတယ်ဒီသင်္ဘောတွေဟာပင်လယ်ပြင်ကိုဖြတ်နိုင်လောက်အောင်မခိုင်ခန့်တဲ့သင်္ဘောတွေဖြစ်ကြတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ပြီးခဲ့တဲ့လတုန်းကလည်းရိုဟင်ဂျာ1000ကျော်ဟာအင်ဒိုနီးရှားနိုင်ငံအာချေကိုရောက်ရှိလာခဲ့ကြပါတယ်။2015ခရဲကဆိုလို့ရှိရင်ရိုဟင်ဂျာတွေပင်လယ်ပြင်ကိုအထုတ်လိုက်ထွက်ခွာလာခဲ့ရမှာဒါဟာအကြီးမားဆုံးလည်းဖြစ်ပါတယ်။ပင်လယ်ပြင်ထဲမှာမျောနေတဲ့သင်္ဘောနှစ်ဆင့်ဟာဆက်ပြတ်သွားခဲ့ပြီးသင်္ဘောပေါ်မှာအစာနဲ့ရေပြတ်အသေးပြောက်တွေရှိလာမှာကိုကုလသမဂ္ဂဒုက္ခသည်များဆက်ရာရုံမှဆိုရင်ကြောင်းအဒီသမောတွေကိုရှာဖွေကဲတင်ပေးဖို့အာတမပင်လည်းပင်ဝင်းကျင်ကတိုင်းပြည်တွေကိုကုလသမဂ္ဂကကြီးညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။နိုဝင်ဘာ14ရက်နေ့ကဆိုလို့ရှိရင်သင်္ဘောဒါစင်ဝက်ကျော်ဟာအင်ဒိုနီးရှားနိုင်ငံကိုရောက်ရှိလာခဲ့ပြီးအင်ဒိုနီးရှားနိုင်ငံရဲ့လူဆန်တဲ့စိတ်ဓာတ်ကိုနမူနာယူဆောင်ရွက်ကြဖို့တခြားတိုင်းပြည်တွေကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။